ရှင်နီလုံးနေ33နှစ်မြောက်အထိမ်းအမှတ်ပါဝင် NUG အစိုးရကိုနိုင်ငံတကာကအတိအမှတ်ပြုရေးဝါရှင်တန် DC ကဆန္ဒထုတ်ဖော်ပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုခမောင်စိုးမင်းတင်ပြခဲ့တာပါဒီအကြောင်းနဲ့တစ်ချက်တည်းမှာပဲမြန်မာနိုင်ငံထဲမှာဒီမိုကရေစီတောင်းဆိုအောင်ကြွားခဲ့တဲ့ရှင်နီလုံးလှုပ်ရှားမှုဒီ33နှစ်ပြည့်မြောက်တဲ့နေ့မှာပဲနိုင်ငံအနှံ့ဆန္ဒပြလှုပ်ရှားဖို့တက်ကြွလှုပ်ရှားသူတွေပြင်ဆင်နေကြပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းဆန္ဒပြလှူရှားသူတွေဟာရှင်လီလုံးအထိမ်းအမှတ်အဖြစ်နဲ့တနင်္ဂနွေနေ့မှာဆန္ဒပြဖို့တိုက်တွန်းထားတယ်လို့မန္တလေးမြို့ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာတေစာဆန်းကပြောပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးဒေါက်တာတေစာဆန်းကိုဆက်သွယ်မြင်းမြန်းထားတဲ့ကိုရနိုင်ပြောပြပေးပါဦးဗျာ
တဘာဒီအနာရှင်စနစ်ကိုတွန်းလှန်ချုပ်ချခဲ့တဲ့ရှင်လီလုံးအရေးတော်ပုံကြီးဟာဒီနေ့ဆိုရင်33နှစ်ပြည့်သွားခဲ့ပြီဖြစ်ပါတယ်ဒါပေမဲ့အခုလိုရှင်လီလုံးအရေးတော်ပုံကြီး33နှစ်ပြည့်နေမှာပဲမနက်ကမှဆရာနာသိန်းအုပ်ချုပ်မှုနဲ့ရင်ဆိုင်နေရတာကြောင့်1988ခုနှစ်ကလှုပ်ရှားမှုကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတော်မှရောလူမှုကွန်ရက်တွေကပါဆန္ဒပြဖို့တိုက်တွန်းထားတယ်လို့မန္တလေးဆန္ဒပြသပိတ်ခေါင်းဆောင်ဒေါက်တာတီဝါဆန်းကပြောပါတယ
်ဒီအရေးတော်ပုံကြီး33နှစ်ပြည့်ချိန်မှာနော်ဒီအရေးတော်ပုံကြီးကိုဂုဏ်ပြုအထိမ့်မဲ့ကြည့်တော့ဒီကျွန်တော်တို့တော့တနိုင်ငံလုံးမိဘပြည်သူတွေအားလုံးဒါပါဝင်ဆောင်ရွက်နိုင်တဲ့တပိတ်လှုပ်ရှားမှုတွေတောင်းရကြမှုဖြစ်ပါတယ်။အဲ့တော့တပိတ်ကြီးနဲ့ကြုံးမယ်ဆိုရင်အဓိကနော်ကျွန်တော်တို့အားလုံးပါဝင်နိုင်တဲ့အနေနဲ့နံပါတ်1ကျွန်တော်တို့နော်လက်ရှိချောင်းထောင်တဲ့ finger strike ကိုကျွန်တော်တို့တောင်းရကြပါမယ်။အဲ့တော့ကျွန်တော်တို့လက်ရှိချောင်းရှင်းလင်းလို့အရေးတော်ပုံကိုကွန်ပျူတာအဖြစ်နော်လက်ရှိချောင်းထောင်တဲ့ပြီးတော့ကျွန်တော်တို့ဒီတပ်ပေါ်လိုက်တာလူမှုကွန်ရက်တွေမှာတင်တာကျွန်တော်တို့နော်မြေပြင်မှာလည်းဒီလိုမျိုးလှုပ်ရှားမှုတွေတောင်းရတာကိုကျွန်တော်တို့လုပ်ကြဖို့ဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ red campaign ပေါ့နော်အနည်းရောတဲ့လှုပ်ရှားမှုဖြစ်ပါတယ်ခင်ဗျာအဲ့တော့အနည်းအောင်ဆိုတာကတော့အားလုံးသိတဲ့အတိုင်းပဲခြင်းမြင့်ခြင်းခိုင်မာခြင်းပြတ်သားခြင်းစွန့်သားခြင်းဆိုတဲ့အတိတ်တွေကိုပုံညွှန်တာမျိုးဒီရှင်းလင်းလုံးစိတ်ဓာတ်ကိုကွန်ပျူတာကကျွန်တော်တို့မိဘပြည်သူတွေအနေနဲ့နီးအောင်အဝေးစားကျွန်တော်တို့အတုံးတောင်မျိုးကျွန်တော်တို့ဝေစားသိရင်ရမယ်နော်နီးအောင်ကျွန်တော်တို့တင်းကြီးတဲ့လှုပ်ရှားမှုစသဖြင့်ဒါတွေကိုကျွန်တော်တို့ဆောင်ရွက်ကြဖို့ဖြစ်ပါတယ
်စစ်တပ်ကအာဏာသိမ်းတာအခုဆိုရင်6လကျော်ရှိသွားခဲ့ပြီဖြစ်ပြီးအဲ့ဒီ6လကျော်ကာလအတွင်းမှာစစ်ကောင်စီဘက်ကအကြမ်းဖက်နေနေတာတွေတိကျဖန်လိတာတွေကြောင့်ဆန္ဒပြပွဲအတိုင်းအတာတစ်ခုထိအရှိန်ရောကျခဲ့ပေမဲ့တချို့မျိုးတွေမှာတော့ဆန္ဒပြပွဲတွေဟာနေ့စဉ်လို့ဆက်ပြီးတော့ရှိနေစဉ်ဖြစ်ပါတယ်ဒီနေ့အတွက်ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးအစီအစဉ်တချို့ကိုလည်းဒေါက်တာဒေသာဆန်းကအခုလိုရှင်းပြပါဗျာ။နောက်ကျွန
်တော်ဒီနေ့မှာကျွန်တော်တို့တနင်္ဂနွေလုံးမှာကျွန်တော်တပိတ်ကြွတော်တဲ့အချင်းကျွန်တော်တို့စစ်စစ်ကတင်းကြီးဟောင်းအဆက်တင်မှာအကြီးတောင်းဆိုရင်ကြွတော်တဲ့ကျွန်တော်တို့တပိတ်လှုပ်ရှားမှုတွေကိုဆောင်ရွက်ကြဖို့ပဲဖြစ်ပါတယ်ခင်ဗျ။အဲ့တော့ဒီကျွန်တော်တို့လက်ရှိချောင်းထောင်ခြင်းကတော့ကျွန်တော်တို့တစ်ဖက်ကလက်၃ချောင်းထောင်မယ်တစ်ဖက်ကကျွန်တော်တို့လက်၅ချောင်းထောင်ပြီးတော့ကျွန်တော်တို့ဒီလက်ဝါးပေါ်မှာလည်းကျွန်တော်တို့ဒါချင်းလေးလုံးဂုံပြုတ်เนาะအထိမ့်မဲ့စာတာကျွန်တော်တို့ဒီပြီးတော့ကျွန်တော်တို့ဆောင်ရွက်ကြမှာပဲဖြစ်ပါတယ်ခင်ဗျ။
စစ်တပ်ကအာဏာသိမ်းယူလိုက်လို့မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးကျက်တဲတွေကိုအမေရိကန်ပါဝင်နိုင်ငံတကာကလည်းစစ်ကောင်စီပေါ်ဖိအားတွေပေးလာနေပါတယ်။အချိန်ထဲမှာလည်းမြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ကလည်းမြန်မာနိုင်ငံရေးအကျက်တဲကိုဖြည့်ရှင်းဖို့မြန်မာနိုင်ငံကိုတွားရောက်ရမှာသက်ဆိုင်သူတွေအားလုံးတွဲဆုံတွင်ရဖို့လည်းမနေ့ကပဲပြောကြားလိုက်ပါတယ်။အခုလိုအာဆီယံဘက်ကကြိုးပမ်းဆောင်ရွက်ချက်တွေကိုကြိုးဆိုပေမဲ့ဆရာနာချင်းစနစ်အဆုံးသတ်ဖို့အတွက်ပြည်သူတွေရဲ့အင်အားကပဲအဓိကကျတယ်လို့ဒေါက်တာဒေသာဆန်းကပြောပါတယ်
အဲ့တော့ဒီအာဆီယံရဲ့ပေါ့နော်မြန်မာအရေးကိုဝင်ရောက်စစ်သက်ဖြည့်ဆည်းပေးလို့လည်းဖိတ်စစ်တင်တာကိုကျွန်တော်တို့ကဒါအတိအမှတ်ပြုပါတယ်အဲလေးစားပါတယ်သို့တော့ဒီနေရာမှာကျွန်တော်တို့ဝင်ရောက်စစ်သက်ပြေးလို့လည်းဆိုရင်နော်အဲလုံလောက်တဲ့နော်ဖြည့်ဆည်းမှုမိနာတွေကိုကျွန်တော်ဆောင်ရွက်ဖို့လိုတယ်ကျွန်တော်တို့သက်ဆိုင်တဲ့အင်အားစုတွေအားလုံးနဲ့ကျွန်တော်တို့စကားပြောဖို့နော်ချိန်ဆက်ဖို့လိုပါတယ်ကျွန်တော်ဒီအကြမ်းဖက်စစ်ကောင်စီတစ်ခုတည်းနဲ့ပဲတစ်ဖွဲ့တည်းနဲ့ပဲစကားပြောတာမျိုးပဲကျွန်တော်တို့ဒီလိုတို့ကိုတကယ်ကိုတာပြုမှုအပြည့်အဝရှိတယ်နော်အမျိုးသားညီညွတ်ရေးအစိုးရနော်တော့ကျွန်တော်တို့ဒီအရက်ခက်အဖွဲ့ကြီးတွေကျွန်တော်တို့တပိတ်အင်အားစုတွေပတ်သက်ပြီးဒီကနေ့ကရင်တိုင်းရင်းတော်လိုင်းရင်းအင်အားစုတွေအားလုံးနဲ့စကားပြောဖို့နော်လိုပါတယ်နောက်ဒီကကတော့ကျွန်တော်တို့လက်ရှိနော်ဒီဖန်စီချင်းတင်ခံထားရတယ်နော်အာရမဖန်စီချင်းထားရတဲ့အင်အားကြီးအကျဉ်းသားအားလုံးကိုလည်းအမြန်ဆုံးဖိကျမရှိလှုပ်ပေးဖို့လိုပါတယ်နော်ဒါရင်မရှိဘဲနဲ့ဒီလိုအခြေအနေမှာမရှိဘဲနဲ့ကျွန်တော်တို့စကားပြောဖို့ဒီစဉ်းစားဖို့သူမျိုးကိုတိုက်တွန်းနေတယ်ဆိုရင်တော့ဒါဒီလုံလောက်တဲ့အနေအထားမရှိဘူးလို့ပဲကျွန်တော်တို့ကတော့ပြောလိုပါတယ်သို့တော့ကျွန်တော်တို့ပြည်သူ့အနေနဲ့ကတော့နော်ဒါလည်းကြည်လာပါကျွန်တော်တို့တော်လန်ကြီးရဲ့အောင်ပွဲအတွက်အဓိကဒီကျွန်တော်တို့ပြည်သူ့အင်အားကပဲအခြေအားဖြစ်တယ်ဆိုတော့လည်းကျွန်တော်တို့ကသဘောပေါက်ပြီးသားဖြစ်ပါတယ်ခင်ဗျာ
ဒီလိုတည်းနေစစ်တပ်အာဏာသိမ်းရင်ကစာပြီးစစ်ကောင်စီတပ်တွေဘက်ကတိုက်ခတ်ဖမ်းဆီးမှုတွေကြောင့်နိုင်ငံတော်မှာတည်ဆုံးသူဟာ960ကျော်ရှိပြီးဖမ်းဆီးခံရသူ9000ကျော်ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအစင်း AAPB ကထုတ်ပြန်ထားပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့ AAPB ရဲ့စည်းရင်ဟာချက်ကားပြောဆိုတာသာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ။